တရားပြည်နယ်ဒေသခေါ်ခင်းဒီနယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမို့မိုးစဘာမြေပဲပြောင်းစတဲ့တီးနံတွေစိုက်ပျိုးချိန်တန်နေပေမဲ့ပုံမှန်လိုစိုက်ပျိုးလို့မရပဲဖြစ်နေကြပါတယ်ဒေသခံထောင်တောင်းချီပြီးတော့စစ်ဘေးလွတ်ရာထွက်ပြေးနေကြရတာစိုက်ပျိုးမြေတွေပေါ်လက်နက်ကြီးကျတာလေကြောင်းကနေဘုံကျဲခံရတာတွေကြောင့်စိုက်ပျိုးဖို့ခက်ခဲနေတာဖြစ်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကြားပြည်နယ်ဘက်မှာအခုလိုမိုးရသည့်ကာလစပါးပြောင်းမြေပဲနှမ်းနဲ့အသီးအနှံတွေစိုက်ပျိုးကြလိမ့်ရှိပါတယ်ဒါပေမဲ့ဆရာနာသိမ့်ပြီးတော့စစ်တပ်နဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ကြဘူးဖြစ်နေပါတယ်။လုံခြုံရေးအခြေအနေတည်ကြဲတဲ့ကျွေးရွာတွေလောက်သာလုပ်ငန်းလုပ်နိုင်ကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရင်ကစိုက်ပျိုးရေးလုပ်ငန်းကြသူတော်တော်များများတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးရှောင်တိမ်နေကြရတာစိုက်ပျိုးရေးလုပ်တဲ့နေရာတွေမှာဘုံစံကြည်စံမလွတ်တာတွေကြောင့်အခုနှစ်မိုးစဘာလုံးဝမစိုက်ပျိုးနိုင်ဘူးလို့လွိုင်ကော်မြို့မှာခိုးလုံနေရတဲ့ဒီမော့ဆိုစစ်ဘေးရှောင်တယောက်ကအခုလိုပြောပါတယ်
။မနစ်ကစဘာဆက်ရသေးတယ်ဒီနေ့ဆိုရင်လုံးလုံးမစိုက်ရတော့ရက်နေ့ကြည့်တာအားရှာတော့လုံးမစိုက်ရဖြစ်သွားတာ။လေကျတော့လေတက်ဆွဲတဲ့နေရာမှာလည်းမိခါကျတော့ဒီစိုက်တဲ့နေရာတော့ဖြစ်သွားတော့မစိုက်ရတော့မြို့ထဲမှာနေတော့ပို့ဆိုးတော့ဗောအရင်နေ့တော့စိုက်ထားတာလည်းရရှိတယ်လေ။ဘယ်ကြီးမစိုက်နေတော့လေအစီအနာနည်းများထွက်တဲ့ဟိုဟာမျိုးမရှိတော့လေအစီမပြေဘူးဗော။
မနစ်တုံးကဆိုရင်လဲစိုက်ပျိုးထားတဲ့မိုးစဘာရိတ်သိမ်းချိန်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးကြရတဲ့အတွက်စဘာပင်တွေကိုကောင်းကောင်းမွန်မွန်မပြိုးထောင်နိုင်ကြတဲ့အတွက်အထွက်လုံးကြာစေခဲ့ပါတယ်။တချို့ကဆိုရင်တော့စဘာတွေကိုလုံးဝမရိတ်သိမ်းဘဲစွပစ်ထားခဲ့ကြရတာပါ။စဘာစိုက်နေချိန်လက်နက်ကြီးကြားလို့မကြာခဏထွက်ပြေးခဲ့ကြရတဲ့အခြေအနေကိုလည်းဒီမော့ဆိုစစ်ဘေးရှောင်ကအခုလိုပြောပြပါတယ်။
အရင်ကတော့လေတဲ့ပိုင်းနဲ့လည်းကြီးရတယ်ကျလာတဲ့ချိန်ချင်းပြန်ပြေးလာတဲ့ချိန်ချင်းရှိတယ်ခဏခဏချင်းအရင်ကတော့ဆိုရင်ဒီနေ့လည်းကျန်နေတဲ့လူလို့တဲ့အဲ့ဒီလေလှုပ်တဲ့လူတွေလည်းအဲ့လိုပါပဲဒဲတွေပဲစားတဲ့လူအဲ့လိုပဲလက်နေကြီးရှားတယ်ဆိုရင်သူတို့အိမ်ကိုပြန်လာခဲ့အချိန်လေးလည်းကျန်နေဘူးအရင်ကပြန်စားနေပြီဆိုပြန်သွားတာအဲ့လိုမျိုးပါပဲ
စစ်ကောင်စီနဲ့ကရင်ပြည်ပူပေါင်းတပ်တွေကြားတိုက်ပွဲတွေအခုဆိုပိုပြင်းထန်လာနေပြီးတော့တိုက်ပွဲဖြစ်ပွားတဲ့ area လည်းပိုမိုကျဲပြန့်လာနေပါတယ်။ဒေသခံတော်တော်များများဘေးလွတ်ရာထွက်ပြေးတိမ်းရှောင်လိုက်အခြေအနေငြိမ်သွားရင်နေရက်ပြန်လာလိုက်တဲ့အတီတကျမဖြစ်တာအခုဆိုသုံးနှစ်ထဲဝင်လာနေပါပြီ။လေယာဧက3000လောက်ရှိတဲ့ဒီမော့ဆိုမြို့နယ်အရှိန်ကျမှာဒီနှစ်ဆိုရင်ထောက်ကနန်းလောက်သာစိုက်ပျိုးနိုင်တဲ့အကြောင်းကရင်ပြည်လူခွေရီတီထောင်သူကိုပညာနဲ့ရွာခံက VOA ကိုပြောပါရယ်
3000ကျော်ဆက်လို့ရတဲ့အခြေအနေကနေဒီနှစ်ကဧကထောက်ကနန်းလောက်ပဲကျန်တော့ပေါ့နော်ပြီးဆိုအခုစစ်ကောင်စီကဒီတနင်္လာလဲဆိုတဲ့ကန်ကုန်ဆင့်ကျွာမှာလာထိုင်ချတော့အရင်တော့ဆံအများဆုံးထွက်တဲ့အဲ့ဒီအုပ်စုကဆံစပါးဘူးလူမစိုက်နိုင်တော့ဘူးပေါ့နော်နောက်ပြီးတော့မှဒီ Facebook လောက်အုပ်စုမှာလဲကျွန်တော်ဧကတို့တောင်းဆိုရှိတာအခုကဟို6000လောက်တော့မှစိုက်တင်ချတော့အရင်ဒီလောက်ပြန်စိုက်တဲ့လူကိုအစကစီရရင်တောက်စမမလို့လမ်းထူတော့တယောက်တော့မှထိခိုက်ဒဏ်ရာမှုတွေဖြစ်တော့ဗောနော
်လက်ရှိမြန်မာနိုင်ငံထဲမှာစံစီစာစတဲ့အခြေခံစားကုန်တွေအစမတန်ဈေးလုံးတက်နေချိန်မှာစက်ပြိုးရေးပိုင်းမှာလည်းပဋိပက္ခဒေတာတွေမှာတိတိတသာကျဆင်းနေပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေတာတွေမှာစားတဲ့ရိတ်ခါနဲ့ဆေးဝါးတည်ယူခွင့်ကိုစစ်တပ်ကပိတ်ပင်ကန့်သတ်တာကြောင့်စစ်ပြေးဒုက္ခတွေအနေနဲ့အစားအသောက်အခက်အခဲကိုတစ်နေ့ထက်တစ်နေ့ပိုးပြီးတော့ရင်ဆိုင်နေကြရပါတယ်ရှင်